အမေရိကန်ပြည်ထောင်စုတောင်ပိုင်းတက်ဆက်စ်ပြည်နယ်မှာထရက်ကားတစ်စီးရဲ့နောက်တွဲယာဉ်တွင်တိုက်ဆုံးနေသူ၈ဦးရဲ့အလောင်းတွေကိုတွေ့ရှိခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့ကပြောဆိုပါတယ်။ဒါဟာဆိုရင်ရွှေပြောင်းနေထိုင်သူတွေကိုမှောင်ခိုသွင်းတဲ့နေရာမှာဆူရွားတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်လို့ရဲကပြောပါတယ်။ကျောင်းနေတဲ့အရွယ်ကလေး2ယောက်အပါအဝင်အနည်းဆုံးလူပေါင်း28ယောက်ကိုခေတင်နှံခဲ့ပြီးတင်းငွေနေစောစောပိုင်းမှာဆေးရုံတင်ထားရတဲ့အကြောင်းဆန်အန်တိုနီယိုရေမင်းကြီးဝီလျံမက်မနတ်စ်ကပြောပါတယ်။အဲ့ဒီထဲမှာလူပေါင်း20ဟာစိုးရိမ်ရတဲ့အနေအထားမှာရှိနေတယ်လို့ဆိုပါတယ်။ဒါဟာလူမှောင်ခိုကူးတဲ့ရာဇဝတ်မှုဖြစ်တဲ့အကြောင်းရေမင်းကြီးမက်မနတ်စ်ကပြောပါတယ်။စနေနေ့မှာဆန်အန်တိုနီယိုမြို့ရဲ့အပူချိန်ဟာ38 degree Celsius ရှိနေပြီးတော့ဒီလူတွေဟာနောက်ထပ်တညသာရေနောက်တွဲထဲမှာဆက်နေရမယ်ဆိုရင်အသက်ရှင်ကျန်သူတယောက်မှရှိနိုင်မှာမဟုတ်ဘူးလို့ဆန်အန်တိုနီယိုမိသက်တပ်ဖွဲ့ရဲ့အကြီးအကဲ Charles Hood ကပြောပါတယ်။ထရက်ကားရေမောင်းကိုဖမ်းမိထားကြောင်း Hood ကပြောပါတယ်။ဒါပေမဲ့ရေမောင်းသူဟာဘသူဘဝဖြစ်တယ်ဆိုတာကိုတော့ရေတပ်ဖွဲ့ကထုတ်ဖော်ပြောဆိုခြင်းမပြုသလိုထိခိုက်သေးဆုံးသူတွေဟာဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာကိုလည်းမပြောပါဘူး။